အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာလာမယ့်ဧပြီလ24ရက်စနေနေ့မှာကျင်းပမယ်မြန်မာအရေးပေါ်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မှာဖြစ်တယ်လို့စစ်ကောင်စီနဲ့နှိဆက်သူတူကဗီဒီယိုကိုအတည်ပြုပါတယ်။အာဆီယံထိပ်သီးအစည်းအဝေးတက်ရောက်မဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဂျကာတာမြို့ကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရီနာဘာဂနာနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအတည်ပြုပြောဆိုပါတယ်။ဒီချိန်ထဲမှာပဲဒီစီးပွားပွဲကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေတက်မှာမဟုတ်ဘူးလို့သမ္မတရဲ့ပြောခွင့်ရကဒီကနေ့မှာပြောကြားလိုက်ပါတယ်။စနေနေ့မှာကျင်းပဖို့ရှိတဲ့ဒီစီးပွားပွဲမှာအာဆီယံခေါင်းဆောင်တွေမျက်နှာချင်းဆိုင်ဆွေးနွေးကြမှာဖြစ်တဲ့အတွက်သမ္မတဒူတာတေအနေနဲ့မတက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းသမ္မတရဲ့ပြောခွင့်ရဟယ်ရီရော့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးသမ္မတကိုယ်စားနိုင်ငံရေးဝန်ကြီးတီယိုဒိုရိုလော့ခ်ဆင်တက်မယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကြတဲ့ပြည်လဲရေးအတွက်အာဆီယံအတွင်းရေးမှူးချုပ်နဲ့လက်ရှိအာဆီယံအလဲကျဥက္ကဋ္ဌဘရူတိုင်းနိုင်ငံတို့မြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုဖိလစ်ပိုင်အနေနဲ့အပြည့်အဝထောက်ခံကြောင်းပြောပါတယ်ခင်ဗျာ။